ဆရာကအခုဒီဘကိုတိုင်းဝင်ကြီးချုပ်နဲ့ဒီဘကိုတိုင်းဆွေရအဖွဲ့အတွင်းရမှုဥမမောင်တန်းတို့ကိုပေါ့နော်ဒီမြေယာသိမ်းဆည်းတဲ့ပြဿနာတွေငွေကြေးရှုပ်ရှင်းပြဿနာတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဆရာတိုင်ကြားထားတဲ့အခြေအနေလေးပြောပြပေးပါအောင်ရှင
်။စပြီးတော့ပြောရမယ်ဆိုရင်ကျွန်တော်တိုင်ကြားတာဘကိုမျိုးပေါ်မှာရှိတဲ့အများပိုင်းနေရာတွေပေါ့အဲ public space ကိုတော့ဥမမောင်တန်းနဲ့အပေါင်းပါအရာရှိကြီးတချို့ကနေပြီးတော့ဥညာဝင်လည်းပါတယ်ပေါ့လေအဲ့ဒါတွေတို့ဟိုတို့နာမည်တွေနဲ့ခရံဖောက်ပြီးတော့အိမ်တွေပါလေဆောက်ပြစ်တာရှိတယ်အဲ့ဒီကိစ္စတွေကိုဆရာတိုက်တာဆရာတိုက်တဲ့အခါကျတော့ဆက်ဆက်လာတာတွေကသူနဲ့အတူတူဒီအာဂရီလိုက်စားမှုဆိုရရာဇဝိမှုကြီးကိုရိမ့်ကားတို့ကျွလွန်ထားတဲ့လူတွေက၁၈ယောက်တွဲပါလာတယ်ခရိုနီရောအရာရှိကြီးရောဝန်ကြီးချုပ်ဥညာဝင်းကိုယ်တိုင်ရောအဲ့ဒီ၁၈ယောက်ကိုတခါထပ်စစ်လိုက်တဲ့အခါကျတော့ဆက်နွယ်ပြီးတော့တခါအများကြီးထပ်ပါလာတာပေါ့အဲ့တော့ဒီအထွေအုပ်ချုပ်ရေးဦးစီးဌာနကမြို့နယ်မြေစီရင်ရောစီပင်ရောအဲ့ဒီရောက်ဝန်ထမ်းကြီးငယ်တွေလည်းတယောက်မှမလွတ်ဘူးသူတို့ကဒီမြေတွေကိုသိမ်းပြီးတော့ဟိုအတင်းအဓမ္မသိမ်းပြီးတော့ဥွေနဲ့မညီပဲသိမ်းပြီးတော့ခွဲဝေယူထားပြီးတော့ရောင်းစားပြစ်ပြီးတော့အိမ်တွေပိုင်းဆောက်ပြစ်ကြသူတို့ကျူးလွန်ပြီးတော့မြေခွက်တွေယူပြီးတော့ရောင်းစားပြစ်တာတွေပါဒီအကုန်လုံးကိုချစ်ဆေးပေါပေါသွားတာအဲ့ဒါလိုပေါပေါရာနေပြီးတော့ဒီဆိုးရရံမုံငွေ3,000ကိုကိုပိုင်းအကောင့်နဲ့အထားရတွေရောပါတွေရောအကုန်လုံးအဲ့ဒါတွေပေါ်ထွက်လာတယ်။ကြာတိုင်နာတော့ဒီမြေပြင်ပေါ်မှာအများပြည်သူလည်းသိနေတဲ့နေရာတွေဒါကလူထုပိုင်တဲ့မြေတွေအဲ့ဒီအများပြည်သူလည်းသိပြီးတော့လူထုပိုင်တဲ့မြေတွေပဲမျက်မြင်မြေတွေပေါ့လူအကုန်လုံးသိရဲ့အဲ့ဒီနေရာတွေပဲဆရာတိုင်တာကိုတယောက်လွတ်အောင်ယုံရင်းကနေပြီးတော့အတွင်းစည်းတွေပေါက်ပြီးတော့ပေါ်ထွက်လာတဲ့အချက်တွေကအများကြီးဖြစ်သွားတာ
ဒီဆရာတိုင်တဲ့ဒီမြေယာပြဿနာတွေကလေဘယ်နေရာတွေကလဲဆရာ
မော်ကတိလမ်းမီလောက်မြေအဲ့ဒီဥစ္စာကိုမူလကရရှိထားတဲ့လူတချို့ဟုတ်လားပြတ်မပေးဘဲနဲ့အဲ့ဒီဥပမောင်တန်းအပါဝင်၄ဦးကနေပြီးတော့ဟို page 60 80အကွက်ရိုက်ပြီးတော့ပုံလိကလုပ်ငန်းရှင်တယောက်ကိုရောင်းစားပြစ်တဲ့ကိစ္စနောက်တစ်ခုကပုံနှစုရက်ွက်150လောက်ထိန်းသိမ်းထားတဲ့ရက်ွက်ပိုင်ဘောလုံးဝင်းမြေနေရာပေါ့ public space ဆိုအဲ့ဒီဥစ္စာကိုဥမမောင်တန်းအပါဝင်10ဦးကနေပြီးတော့ကြံထုတ်ပြီးတော့မြေခွေးရိုက်ပြီးတော့ယူလိုက်တဲ့ကိစ္စနောက်တမခုခုအနည်းငယ်ရှိတဲ့ဘိုးကုန်း18ရက်ွက်ခေါ်တယ်အဲ့ဒီမှာဖျားဝိဒကမြေလို့ပြောတယ်အဲ့ဒီဖျားဝိဒကမြေကိုဥမမောင်တန်းရဲ့ဥညာဝင်းအပါဝင်အရာရှိကြီးတွေနဲ့9ယောက်ကနေပြီးတော့မြေကြံထုတ်ပြီးတော့အဲ့မဲ့အိမ်နေဆောက်ပြစ်တဲ့ကိစ္စဒါပဲနောက်တစ်ခါအင်းတော်ကိစ္စပေါ့နော်ဆရာတိတလောက်တော့ခုနှစ်ဧကကြော်ကြော်လောက်ရှိတယ်ပြောတယ်ဆောက်လို့ရေးဘိုတဲဝင်းနေရလို့ပြောတယ်အဲ့ဒီဆောက်လို့ရေးဘိုတဲဝင်းကဘိုချုပ်အောင်ဆန်လဲတဲခဲ့ဘူးရဲ့လို့တမိုင်းရှိတယ်အဲနောက်တကဝင်းနိုင်အင်ရာရှိနေတဲ့ညီနေရပေါ့အဲ့ဒီအရင်ထောက်လိုင်းရေးရတင်ထားတဲ့တေကလောက်ရှိတဲ့မြေကိုဥမမောင်တန်းနဲ့ခရိုင်အုပ်ချုပ်ရင်းမှုလုပ်သွားတဲ့ဥမောင်ထူးကရောင်းစားတဲ့ကိစ္စအဲ့ဒီညီရ3,000လောက်တက်အဲ့ဒါကိုသူတို့ယူလိုက်တဲ့ကိစ္စတွေပေါ့
ဆရာရဲ့ဒီတိုင်ကြားမှုနဲ့ပတ်သက်ပြီးတော့လာပြီးစစ်ဆေးတာတွေဘာတွေများရှိလားဆရာဘယ်အဖွဲ့တွေအများလားဆက်လဲဆရာ
ဆရာတိုင်တာ12ရက်12လ2014နေ့ရတိုင်တယ်သမရာကြီးရှိကိုပို့တယ်အဲပို့တဲ့အခါမှာမတ်လကြားတဲ့အခါကျတော့အဲ့ဒီနိုင်ငံတော်အကြီးကြီးတွေကဖွဲ့ပြီးလိုက်တဲ့အဖွဲ့လို့ပြောတာပဲစုံစမ်းစစ်ဆေးအဖွဲ့လာတယ်ဆရာကိုမတ်လ6ရက်နေ့မှာရှိတယ်အကူတိုင်စသုံးလုံးညွှန်ကြားရေးမှုရုံးမှာရှိတယ်တဲ့အခါကျတော့အဲ့ဒီအဖွဲ့ကတိတ်မမိုက်ဘူးဆရာပထမနေ့ကပြောရတာတွေကိုသူကစာရွက်နဲ့လိုက်ရေးတယ်ဒုတိယနေ့ကျတော့ကွန်ပျူတာစီပြီးတော့လက်မှတ်ပြန်ထိုးရတယ်ဟိုအတီပြန်ပြုတ်ပေးရတယ်အဲအဲ့လိုအတီပြုတ်တဲ့အချိန်မှာဒီငနေတွေကပထမနေ့ကဆရာပြောတာကိုလိုက်ရေးထားတဲ့ဥစ္စာနဲ့တိုက်ဖက်ခွင့်မပေးဘူးဆရာတိုက်ဖက်ခွင့်မရတဲ့ကြောင့်ဆရာလည်းကြောက်လို့မတောင်းရဘူးပေါ့စသုံးလုံးနေဆိုအဲ့တော့အဲ့ဒီမဲ့အထက်အကြီးကဲတွေကိုပြောကျင်တဲ့ဇကလုံးပါညာအများကြီးကြံနိုင်နေပြီမတ်လ6ရက်နေ့တခါမတ်လ9ရက်နေ့ကျတော့ပထမနေ့ဖြည်ထားရတဲ့တိုက်ဆိုင်စစ်ဆေးပြီးတော့လက်မှတ်ထိုးပေးဖို့တခါခေါ်တယ်။အဲတုံသာစစ်စီအဖွဲ့ဒုတိယတစ်ဖွဲ့လာတယ်။လာတဲ့အခါကျတော့အဲ့ဒီအဖွဲ့ကလည်းဒါစသုံးလုံးကရုံးမှာပဲခေါ်စစ်တယ်။ခေါ်စစ်တော့အဲ့ဒီအဖွဲ့ကတော့အင်အားတော်တော်များတယ်ကွ။အလုံးလုံးတာလည်းစစ်စစ်ဆက်ဆက်တော်တော်လုပ်တယ်။ဆရာကလည်းအချိန်ယူပြီးတော့တော်တော်မေးတယ
်။ဟုတ်ကဲ့
ဆရာ။ဆရာလည်းအထောက်အထားလေးတင်ပေးတယ်။ဒီကြကြလဲဆရာပြောပြတယ်ပေါ့နော်အဲ့ဒါဆရာကို၄ကခေါ်တယ်အဲ AD 6ရက်နေ့ရဲ့ AD 9ရက်နေ့ရဲ့ AD 17ရက်ရဲ့ AD 21ရက်ရဲ့အဲ့ဒီအချိန်မှာကျတော့ဆရာတိုက်ဆိုင်စစ်ဆေးခွင့်ရတယ်လူဝတ်ထားတွေလည်းပြင်ပေးတယ်အဲအဲ့ဒီအဖွဲ့ကတခြားလူတွေရောရှစ်သွားတာတလခွဲလောက်ကြာတယ်ပြောတယ်တော်တော်စစ်စစ်ဆက်ဆက်ရှစ်တယ
်ဒီဆရာပြောတဲ့အဖွဲ့၃ဖွဲ့ရပေါ့နော်အခုဒီဆရာတို့စစ်ဆေးပြီးပြီဆိုတော့အခုစစ်ဆေးပြီးတဲ့နောက်ပိုင်းရောဆရာဘာတွေများနောက်ဆုံးအခြေအနေကြားသိထားရသေးလဲရှင့်
အဲ့တော့အချိန်လေးကြာပြီလားတော့ဒီနေ့ကျွန်တော်တိုင်ကြားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လွှတ်တော်မှာတနပ်ပင်မျိုးနဲ့အမှဥမြင့်ဦးကမေးမြန်းလိုက်မယ်နောက်တစ်ခါအရေးယူမှုတွေလာလိမ့်မယ်လို့တော့ကျွန်တော်မျှော်လင့်တာပေါ့လေ